တင်မလာ၁၉ရက်နေ့ကကျင်းပခဲ့တဲ့ကျိုင်းတုံစုလူဝဲမှာသဘောတူညီချက်ခုနှစ်ချက်ရခဲ့တဲ့ဆိုတဲ့အပေါ်မှာတာထွက်ကောင်းတဲ့အခြေအနေလို့သုံးသပ်သူတွေရှိပေမဲ့ဒါဟာစီဝဲမှတ်တမ်းအနေနဲ့လက်မှတ်ရေးထိုးခြင်းလားဖြစ်တယ်လို့ပြောသူတွေရှိပါတယ်။သဘောတူထားတဲ့အချက်ခုနှစ်ချက်ဟာနောက်အစည်းအဝေးတွေမှာဆက်ပြီးဆွေးနွေးဖို့နှစ်ဖက်သဘောတူခဲ့ကြတာပါ။အခုအစည်းအဝေးမှာနှစ်ဖက်အပြစ်ခတ်ရစဲရေးစစ်ပွဲချိန်နဲ့ရှောက်ချရေးတိုက်ပွဲကြောင့်နေရစွန့်ခွာသူတွေနေရပြန်နိုင်ရေးတပ်နေရာချထားရေးနှစ်ဖက်ဆက်ဆံရေးယုံတွေဖွင့်လှစ်နိုင်ရေးနှစ်ဖက်ဖမ်းဆီးထားသူတွေအရေး NCA စာချုပ်ပါအချက်လက်တွေကိုနှစ်ဖက်လက်ခံတဲ့အထိဆွေးနွေးသွားဖို့နှစ်ဖက်သဘောတူပြည်ပကဖြည့်ရှင်းနည်းအတွက်အပြုသဘောဆောင်ဆွေးနွေးမှုစတဲ့အချက်ခုနှစ်ချက်ဖြစ်ပါတယ်။အစည်းအဝေးအပေါ်မှာအပြုသဘောမြင်သူတွေဘက်ကဒီအစည်းအဝေးဟာအရင်အစည်းအဝေးတွေနဲ့မတူဘဲထူးခြားချက်တွေရှိတယ်လို့ပြောပါတယ်။
ဒီတော့ခါတိုင်းနဲ့မတူဘူးပေါ့ဗျာခါတိုင်းကတော့ကျွန်တော်တို့မြောက်ပိုင်းအဖွဲ့နဲ့ NRPC ဖြစ်တဲ့ခါမှာ NRPC ရဲ့ဖွဲ့ဝင်တွေဖြစ်တဲ့သတ်မတော်ဘက်ကပုဂ္ဂိုလ်တွေလည်းမပါဘူးလေအဲဆိုတော့ဒီတော့ရဲ့တည်ဆုံဆွေးနွေးမှုမှာ NRPC ရဲ့ဖွဲ့ဝင်ထမ်းထမ်းမှာသတ်မတော်ဘက်ကသူကြီးရပြီလို့အဖွဲ့တွေလည်းပါဝင်လာတဲ့ဖြစ်တဲ့အတွက်ကြောင့်မလို့မြောက်ပိုင်းအဖွဲ့တွေကလည်းတည်းနည်းနည်းအယူကြီးတဲ့ကောင်းဆောင်ပိုင်းရင်းပိုင်းတွေအားလုံးပြောက်လာခဲ့တာတွေ့ရတယ်ဗျလို့နှစ်ဖက်ကတော့ဘာလို့ဖြစ်ဖြစ်လေပုံနေနေနေတာဆိုတော့လေကောင်းမွန်မွန်ကျိုးစုဆက်ဆံကြတယ်ကိုကျွန်တော်တွေ့ရတယ်ဗ
ျအစည်းအဝေးကိုတက်ရောက်ခဲ့တဲ့ငင်းညာရင်အကျိုးဆောင်ဥလမိုင်ခွန်ချာပြောပြသွားတာပါအစည်းအဝေးတက်လာတဲ့အေအဖွဲ့ကဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကတော့အချိန်မရလို့ဆွေးနွေးမှုတွေဆက်ပြီးမလုပ်နိုင်ဘူးလို့ဆိုပါတယ်
ရှာတာတစ်ခုကကျွန်တော်တို့ဘာကိုပြောလို့ရလဲဆိုကျွန်တော်တို့ဒီကျိုင်းလုံးကိုရောက်လာတယ်ဆိုတဲ့ကနေကတည်းကငင်းချမ်းရေကိုလို့ရှင်လို့ကျွန်တော်တို့ရောက်လာတယ်ပြီးရင်မြေပြင်မှာနေပြီးတော့တကယ်တိုက်ပွဲတွေကိုဘယ်လိုဆော့ချရမလဲဆိုတဲ့ဟာမျိုးကိုအဓိကစဉ်းစားလို့တဲ့အတွက်ကြောင့်ရောက်လာတယ်ဒီဘက်မှာလည်းအဲ့လိုသဘောတွေတော့ရှိတယ်အရှင်ကအပြင်နေနေမပေးတဲ့အတွက်ကြောင့်ကျွန်တော်တို့လည်းထပ်ပြီးတော့စဉ်းစားရေကိုအရှင်မပေးနိုင်တဲ့အခါတွေရှိပါတယ
်ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်ပွဲတွေရပ်ဖို့လက်တွေ့ကျကျဆောင်ရွက်နိုင်ခြင်းမရှိဘူးလို့TNL အဖွဲ့ကအထွေထွေအတွင်းမူဗမှုချုပ်တာပုံကျော်ကပြောပါတယ
်လက်တွေ့ကြတဲ့ဒီတိုက်ပွဲတွေဘယ်လိုရက်မယ်ဆိုတဲ့ကိစ္စတော့ကျွန်တော်တို့မဆောင်ရွက်နိုင်ဘူးအဲ့ဒါမျိုးကျွန်တော်လည်းသင်ပြပါတယ်ဒီတိုက်ပွဲတွေရှော့ချဖို့ဆိုရင်ကျွန်တော်တို့နှစ်ဖက်တက်ခေါင်းဆောင်တွေကတကယ်တိုက်ပွဲကိုရှော့ချဖို့အောက်ခြေကိုဗောက်ဖီစင်စင်လေးဆောင်ရွက်မယ်ဆိုတဲ့အပေါ်မှာအများကြီးကြည့်ပါတယ်အဲ့လိုဆောင်ရွက်နိုင်မှသာလေကျွန်တော်ယုံကြည်မှုတွေတိုးလာပြီးတော့မှအခုပြေဆုံးဆွေးနွေးရေးပြတိုးတက်လာမယ်လို့ကျွန်တော်မြင်ပါတယ
်တကယ်တော့ဒီဆွေးနွေးပွဲမှာနှစ်ဖက်စလုံးရဲ့သဘောထားဟာငင်းညာရေးကိုစဖို့ဖြစ်တဲ့သူအဖြစ်အပြောခံမှာကိုစိုးရိမ်နေပုံရတယ်လို့တိုင်ဟန်သားအကြီးလေးလာသူဥမ္မောင်စိုးကမြင်ပါတယ်။တစ်ဆက်တည်းဆွေးနွေးဖို့သဘောတူတဲ့အချက်ခုနှစ်ချက်ထဲမှာတက်နေရချထားရေးဆိုတဲ့အချက်ဟာအကြည့်နဲ့ဆွေးနွေးရမယ့်အချက်ဖြစ်တယ်လို့ဆိုပါတယ်
။နှစ်ဖက်စလုံးကတော့ငင်းညာရေးကိုဖို့ဖြစ်တဲ့လူဖြစ်တော့အဖြစ်မခံရဘူးဆိုတဲ့သဘောထားကိုပြောတယ်။ငင်းညာရေးကတော့ကိုယ့်ဘက်ကစဖို့ဖြစ်တဲ့လူကျမဖြစ်အောင်လို့ထိန်းထားကြတာပေါ့။ဒါမှအဓိကတော့ချက်သုံးဖြစ်တဲ့တက်မြာချတာရေးဆွေးနွေးမယ်ဆိုတဲ့ကိစ္စကတော့အသိဉာဏ်ပါပဲ။အဲဒီအခြေခံပေါ်မှာပဲဒီရလဒ်ကိုကြည့်ရမှာပဲ
။
အဲဒီချက်တွေကခုနှစ်ချက်တည်းမှာအရေးကြီးဆုံးကတော့အဲဒီချက်ပါပဲ။အဲဒီချက်ကိုသူတို့ဘယ်လိုဆွေးနွေးဖြစ်ရှင်းလဲဆိုတာအရေးကြီးပါလိမ့်မယ်။အဲဒါကိုအများဆုံးဖြည့်ဖြည့်ရှင်းနိုင်မှာကြိုးပမ်းအပြည့်အဝနဲ့မှာ။အဲဒါကိုအများဆုံးမဖြည့်ရှင်းနိုင်ဘူးဆိုရင်လည်းနည်းနည်းခက်ပါလိမ့်မယ်။အဲဒီရထိုင်မှာအေးဒီရှိတဲ့ကိုအတိမမပြေဘူးဆိုလို့ရှိရင်တော့စနွေရပြည်ပဲမှာမဟုတ်ဘူး။အဲ့ဒီဒီရှိစဉ်ပြီးမှာပဲစနွေရပြည်ပဲမှာ။အဲ့ဒါတော့ကျွန်တော်တို့လည်းစောင့်ကြည့်နေတယ်မဟုတ်လား။ပြောဖို့ကတော့ခက်ပါတယ်ကွာ
။ဥမ္မောင်စုပြောပြသွားတာပါ။တက်မတော်ဘက်ကအေးတက်ဖွဲ့ရခိုင်ပြည်နယ်မှာအခြေချခွင့်ကိုလက်မခံဘူးလို့ပြောဆိုထားပါတယ်။အေးရဲ့ဌာနချုပ်ဟာလိုင်ဇာမှာရှိနေတာမို့ရခိုင်ပြည်နယ်မှာအခြေချတာကိုလက်မခံနိုင်ဘူးလို့ပြောထားတာပါ။ဒီအခက်ခဲနဲ့ပတ်သက်ပြီးနှစ်ဖက်သဘောထားကြီးကြီးနဲ့ဆွေးနွေးဆောင်ရွက်ရင်အဆင်ပြေမှာဖြစ်ပါတယ်လို့ငင်းညာရင်အကျိုးဆောင်လမိုင်ခွန်ညာကပြောပါတယ
်ကျွန်တော်နိုင်ငံမှာအခုတော့ဆွေးချစ်တဲ့အခြေအနေကိုကျွန်တော်တို့တုံ့တက်ကြည့်ရခါမှာသူတို့မျိုးရင်းမြောင်းနိုင်တယ်ပဲပြည်သူနဲ့တတ်မတော်ကြမှာပုံပြီးတွေ့ရတော့မှာတော့လေဒီဘာသာရေးတော်တော့ဒီဘာသာရေးအတွင်းဖွဲ့တွေလည်းအားလုံးလိုက်လာပြီးမှအတွေ့အနေနဲ့ဖြစ်တဲ့ဆက်ဆံတဲ့ဟာမျိုးဥပမာပြောရရင်အခုလုံခဲ့တဲ့တော်တော်ရေတုန်းကဒီ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆိုရဲ့အပေါ်မှာသူပြဆက်ဆိုတဲ့ပေါ်ရုပ်သိမ်းပေးတဲ့အမျိုးကအစပေါ်လေအဲ့ဒါတွေကိုကြည့်လို့ရှိရင်ကမ္ဘာတော်ပိုင်းအမြင်နဲ့လည်းပဲအဲပေါ်သားကြီးကြီးနဲ့အဲ့ဒါတွေကိုဖြေလျှော့ပေးတဲ့အပိုင်းတွေကိုကျွန်တော်တွေ့ရတဲ့ခါကြတာတော့ဒါဖြစ်ဖြစ်နှလုံးသားထဲမှာစိတ်ထဲမှာအဲ့ဒါအမှန်တကယ်ရှိတယ်ဆိုရင်တော့သူတို့တွေ့ဆုံဆွေးနွေးတဲ့အချိန်မှာ ဘောသားကြီးကြီးနဲ့ဒီတစ်ဖက်နဲ့တစ်ဖက်အ short ပြင်းပေါ့လေအဲ့ဒီလောက်ချက်နေလောက်ချက်မယ်ဆိုတော့အဆင်ပြေကောင်းပြေလိမ့်မယ်လို့ကျွန်တော်ဒီလိုပဲတုံ့ပြန်မိနေတယ်ဗျာ
ငင်းငင်းရေးအကျိုးဆောင်လမိုင်ခွန်ကြာပြောပြသွားတာပါသူကနောက်တစ်ချိန်ကျင်းပမယ်ဆွေးနွေးပွဲဟာအောက်တိုဘာလမှာဖြစ်တာကြောင့်ဒီဆွေးနွေးပွဲမှာအခြေလေဆွေးနွေးမှုတွေစပြီးမြင်ရပါလိမ့်မယ်လို့ပြောပါတယ်ဒါပေမဲ့တုံ့တက်သူအများစုကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ဝေဖန်နေကြပါတယ်ခင်ဗျာ